နိုင်ငံတော်၏တမန်ကန်ပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကို Helen Keller နိုင်ငံတကာအဖွဲ့ HKI က2016ခုနှစ်အတွက်လူသားချင်းစာနာမှုစုကို October 29ရက်ချက်တဲ့ပရိနေမှာချိန်နေပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံသားတွေရဲ့ကျန်းမာရေးစီးပွားရေးလူမှုရေးကဏ္ဍတွေတိုးတက်အောင်ကြိုးပမ်းမှုတွေနဲ့လူသားချင်းစာနာမှုနဲ့အကူအညီပေးလာတဲ့အတွက်ဂုဏ်ပြုအနေနဲ့ပေးအပ်ကြောင်း HKI အဖွဲ့ဥရောပဆိုင်ရာအကြီးအကဲဒေါက်တာ Howard Chong ကနေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနကိုလာရောက်ပြီးစုပေးစင်မှာပြောပါတယ်။ American ပြည်တော်စုမှာပထမဆုံးဝိစာပွဲရောက်ခဲ့တဲ့မျက်မမြင်နားမကြားမတန်ဆွမ်းသူတူဖြစ်တဲ့ Helen Keller တည်ထောင်ခဲ့တဲ့HKI အဖွဲ့ကမြန်မာအပေါင်းအင်အာရှနဲ့အာဖရိကနိုင်ငံပေါင်း22နိုင်ငံမှာမျက်စိနဲ့နားရောကအပေါင်းအင်ကျန်းမာရေးနဲ့အဟာရမချွတ်တဲ့ဇေယျဆိုင်ရာစီမံကိန်းပေါင်း120ကျော်လှုပ်ဆောင်နေတာပါ Helen Keller ဟာမျက်စိလည်းမမြင်နားလည်းမကြားရတဲ့မတန်မဆွမ်းဘဝကနေစ조사မှုနဲ့ခက်ခဲတွေကိုကြော်လွှားခဲ့တယ်လို့လူသားတွေကပါကူညီဆောင်ရှောက်ခဲ့တယ်လို့ဒီလိုအမျိုးသမီးစီကရတဲ့စုကိုပိုးပြီးတန်ဖိုးထားကြောင်းစုလက်ခံယူခဲ့တဲ့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဆိုင်ရဆံမှာတူးဖြစ်တဲ့လူမျိုးရေးတက်ကြလှုပ်ရှားသူ Helen Keller က1959ခုနှစ်မှာ HKI ကိုထူထောင်ခဲ့ပြီး1960ကစပြီးသူတို့အများလူအကျိုးထူးထူးချွန်ချွန်ဆောင်ရွက်သူတွေကိုစုချင်းမြင်တာပါ။2009ခုနှစ်မှာလူသားချင်းစာနာမှုဆိုင်ရာစုစတင်ချင်းမြင်တာဖြစ်ပြီးဒီစုကို American နိုင်ငံခြားရေးဝန်ကြီး Hillary Clinton လည်း2013မှာရခဲ့ပါတယ်။